Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2023ခုနှစ်မင်္ဂလာအပေါင်းပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်အမေရိကန်အသံရဲ့2023ခုနှစ်ဇန်နဝါရီလ1ရက်တနင်္ဂနွေညပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေစတင်ထုတ်လည်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်ကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190 kHz 15453ညတို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင
်တင်တတ်တန်တဲ့ထောင်တကားပိတ်အဲ့လိုပြောတဲ့နှစ်ဖြစ်ပါစေဗျာကျွန်တော်ဓမ္မောင်သားမဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေခင်ဗျ2023ခုနှစ်ဟာမြန်မာနိုင်ငံရဲ့ကံကြမ္မာအလဲအပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စည်ရေးနိုင်ငံရေးပူးပေါင်းမှုတွေကိုတည်ဆောက်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတကြီးကပြောလိုက်ပါတယ်နှစ်တကူအကြိုတိုက်ခိုက်မှုတွေကိုယူကရိန်းသမ္မတကရှုတ်ချလိုက်ပါတယ်အီရန်နိုင်ငံကအကျဉ်းသားတွေကိုကနေဒါနဲ့ဥရောပနိုင်ငံတွေရဲ့တွတ်တော်အမတ်တွေကကူညီကြမယ်လို့ကမခရပြုအမတ်ခံပေးလိုက်ကြတဲ့သတင်းတွေကိုကျွန်တော်နဲ့မိုင်းဂျင်နိုင်တို့ကတင်ပြပေးကြမှာပ
ါ။ကောင်းပါပြီ။ဒီ VOA မြန်မာပိုင်းရဲ့နှစ်တကူအထူးစီစဉ်တွေကိုတင်ဆက်နေတဲ့နေရာမှာဒီကနေ့ညအတွက်အလှည့်ကြတဲ့မြမအရေးနှစ်ကုံသုံးသက်ချက်အစီအစဉ်မှာတော့
ဒီဘက်ကစစ်တပ်ဘက်မှာ90ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပေါ့နော် armament တွေအလုံးကရုရှားလာ။တော့ဟိုဘက်ကအိုရီ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတရုတ်နဲ့ဟိုနည်းရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးတက်လို့ရှင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရဟာပေါ့
ဒါကတော့စစ်ဖက်ရေးရာလေလာသုံးတက်နေတဲ့သူအမေရိကန်အငိမ့်စာဒုဗိုလ်မှူးကြီးဒေါ်မီမီဝင်းဘက်က VOE ကိုပြောသွားတာပါဥကြော်ဇန်တာစီစဉ်တင်ဆက်မဲ့အစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါပြည်သွင်းနိုင်ရဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမတ်ကျင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်ကမ္ဘာတလွှားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းကျမတို့တင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့အတူကျမကပြောပြမှာပါရှင
်2023ခုနှစ်ဟာမြန်မာနိုင်ငံရဲ့ကံကြမ္မာအလဲအပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းသားဒေါ်လာရေးအဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စစ်ရေးနိုင်ငံရေးပူးပေါင်းမှုတွေခိုင်မာစွာကောင်းမွန်စွာလှုပ်ဆောင်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတကြီးဒူဝါလာရှိလာကနှစ်တကူမိန့်ခွန်းမှာခုလိုပြောကြားလိုက်ပါတယ
်။လွန်ခဲ့တဲ့2020နှစ်ခုနှစ်တမစ်တာတွင်းမှာမြို့သားညီရဲ့အစိုးရဟာတိုင်းဒေသတော်လာရေးအဖွဲ့အစည်းများနဲ့ယုံကြည်မှုကိုပိုမိုတည်ဆောက်နိုင်ခဲ့တယ်လို့လက်တွေ့ကြပူပေါင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်နိုင်ခဲ့ပြီဖြစ်ပါတယ်။လက်ရှိအချိန်ထိတိုင်းဒေသတော်လာရေးအဖွဲ့အစည်းအားလုံးနဲ့ချိတ်ဆက်ဆောင်ရွက်နိုင်ခဲ့တယ်လို့အရေးကြီးတဲ့အဖွဲ့အစည်းတွေနဲ့လည်းစစ်ရေးနိုင်ငံရေးပူပေါင်းမှုများကိုခိုင်မာကောင်းမွန်စွာဆောင်ရွက်လာနိုင်ပြီဖြစ်ပါတယ်။တစ်ဆက်ဒီမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများနဲ့မဟာဗျူဟာချချလက်တွဲလှုပ်ဆောင်မှုအပြင်ပြည်သွေးပြပမှာရှိတဲ့အရက်ပက်အဖွဲ့အစည်းတွင်နဲ့လည်းပုံမအကောင်းချိဆက်ဆောင်ရွက်လာနိုင်ပြီးစစ်ကောင်စီကိုအဖက်ဖက်ကနေချိနေသွားအောင်ဆောင်ရွက်လာနိုင်ပြီဖြစ်ပါတယ်။ဒါအတိုင်းတပ်ပြည
်ဒါပေမဲ့အဖွဲ့အစည်းတွေကြားမှာလည်းပြောင်းဖြစ်စေမဲ့ဘယ်လိုမဟာဗျူဟာချချပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ယာယီသမ္မတကြီးကအသေးစိတ်ချပြမသွားခဲ့ပါဘူး။စစ်ကောင်စီအင်အားချိနဲ့လာတဲ့အကြောင်းတွေကိုတော့နိုင်ငံတကာအကြောင်းချက်တော်တော်များများနဲ့နှစ်တကူမိန်ကွန်းမှာပြောကြားသွားခဲ့ပါတယ်။ရှင်းမင်းလောက်ပဲကြားတဲ့ဒီနှစ်တကူမိန်ကွန်းကို NUG ရဲ့ Facebook လူမှုစာမျက်နှာမှာတင်ထားတာပါ။စစ်ကောင်စီရဲ့လာမယ့်အထူးကြောင့်ရဲကောက်ပွဲကိုစန့်ကျင်ကြဖို့စော်ဩသွားခဲ့တယ်လို့တော်လိုင်းရေးအင်အားစုတွေကြားစစ်ကောင်စီကသွေးခွဲလာမယ့်အန်ရယ်ကိုသတိထားကြဖို့လည်း NUG ရဲ့ယာယီသမ္မတကြီးကသတိပေးသွားခဲ့ပါတယ်။ဒီမိန်ကွန်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုတော့အခုထိမတွေ့ရသေးပါဘူ
း။ယူကရိန်းသမ္မတဗော်လဒီမီယာဇယ်လန်စကီကတိုင်းပြည်ကိုရုပ်မြင်သံကြားကနေတဆင့်ပြောကြားတဲ့နှစ်တကူနှုတ်ခွန်းဆက်စကားအတွင်းမှာတော့ရုရှားကယူကရိန်းကိုဒုံးကျည်တွေပစ်ခတ်တိုက်ခိုက်နေတဲ့အပေါ်ပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်။ အချမ်းဖက်လုံရက်တွေလှုပ်ဆောင်နေတဲ့အတိုင်းကြီးကိုဘလို့မှခွင့်လွတ်မှာမဟုတ်ပါဘူးတိုက်ခိုက်ဖို့အမိတ်ပေးသူတွေတိုက်ခိုက်သူတွေကိုလည်းချမ်းသာပေးမှာမဟုတ်ပါဘူးလို့ယူကရိန်းသမ္မတကပြောပါတယ် ဖေဗူလာ22ရက်နေ့မှာကျူးကျော်တိုက်ခိုက်ခံရတဲ့အတွက်ကျွန်တော်တို့အားလုံးအော်တင်ခဲ့ကြရပါတယ်အဲ့ဒီအချိန်ကကျွန်တော်တို့ကိုလက်နက်ချအညံ့ခံရုံမှတပါတခြား
ပစ်ချဖြက်စီးနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကဒီကနေ့ပြောပါတယ်မြို့တော်ကီယက်နဲ့တခြားမြို့တွေကိုရုရှားကအီရန်လုတ်ဒရုန်းယာဉ်တွေအပါအဝင်တခြားဒုံးကျည်အများအပြားနဲ့နှစ်သစ်မကူးခင်လေးမှာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ရှင်အီရန်နိုင်ငံကအကျဉ်းသားတွေကိုနေတာနဲ့ဥရောပနိုင်ငံတွေရဲ့လွှတ်တော်အမတ်တွေကကူညီကြမယ်လို့ကမကထပြုအာမခံပေးလိုက်ကြပါတယ် အီရန်သာမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါမှာလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါတယ်။အီရန်နိုင်ငံရဲ့အကျဉ်းသားတယောက်ချင်းစီရဲ့ဒုက္ခကိုတခြားနိုင်ငံရေးသဘောတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကအာယုံစိုက်လာကြအောင်လဲလှုပ်လိုက်တာဖြစ်ပါတယ်။အခုလိုတယောက်ချင်းပေါ်နိုင်ငံတကာကအာယုံစိုက်လာကြခြင်းအဖြစ်ဒေတာပါဝင်ပြင်းထန်တဲ့စီရင ဖြစ်ပါတယ်အကျဉ်းသားတွေကိုဘယ်မှာဖမ်းဆီးထားတယ်ဘလို့အခြေအနေအောက်မှာအကျဉ်းချထားတယ်ဆိုတာတွေကိုလည်းမိသားစုအများစုကမသိရှိကြပါဘူးအသက်22နှစ်အရွယ်အမျိုးသမီးငယ်မာဆာအာမီနီကိုပြတ်ထန်းကျတဲ့အညီခေါင်းစီးစီးတာမသိတတ်တဲ့အတွက်ဘာသာရေးရဲကဖမ်းဆီးခဲ့ပြီးထိန်းသိမ်းထမ်းစေတေဆုံးသွားခဲ့ရတာကဆလို့အီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါတရားရုံးတွေကဆန္ဒပြသူတို့ချို့ကိုတေးတန်းစီရင်ခဲ့ကြပါတယ်အီရန်နိုင်ငံမှာအစ္စလာမ်ဥပဒေကိုကျင့်သုံးပြီးဘာသာရေးကောင်းဆောင်တွေကအစိုးရကိုဦးဆောင်နေကြတာပ
ါမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကနျူကလ িয়ার ထိပ်ဖူးတက်ဒုံးကျည်တွေနဲ့တာဝေးပြစ်ဒုံးကျည်ထုတ်လုပ်မှုတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောကြားကြောင်းနိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်ပြန်တဲ့နှစ်ချုပ်မေးခွန်းမှာထည့်သွင်းပြောကြားထားပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့ရန်လိုတဲ့ပြုမှုလှုပ်ဆောင်မှုတွေကိုရင်ဆိုင်နိုင်ရေးအတွက်စစ်လက်နက်ပစ္စည်းတွေအလွန်အကျွံထုတ်လုပ်ကြဖို့မနေ့စနေနေ့ကပြုလုပ်တဲ့ပါတီအစည်းအဝေးမှာကင်ဂျုံအွန်းကအဲ့ဒီလိုပြောကြားခဲ့တာလို့ကိုရီးယားဗဟိုသတင်းဌာနကဖော်ပြပါတယ်။တောင်ကိုရီးယားဟာသူတို့ရဲ့ရန်သူစစ်စစ်ဖြစ်ကြောင်းဒါကြောင့်မြောက်ကိုရီးယားအနေနဲ့တိုက်ခိုက်ရေးဆိုင်ရာနျူကလ িয়ার လက်နက်တွေအပါအဝင်နျူကလ িয়ার ထိပ်ဖူးတက်ဒုံးကျည်ထုတ်လုပ်မှုတွေအတိုင်းထက်လွန်အချိန်မြင့်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းလည်းသူကပြောကြားခဲ့ပါတယ်။ဒီတော့တွင်မြောက်ကိုရီးယားဟာရန်လိုတဲ့သဘောနဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုဆက်လက်ပြုလုပ်သွားမယ်လို့ယူဆရပြီးအဲ့ဒီလိုလှုပ်ဆောင်မှုတွေအတွက်တောင်ကိုရီးယားဘက်ကလည်းလက်စားချေတဲ့တံပြန်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်ရှင်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15953ညာလိုင်းထိုမီတာ25 kHz 11803ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့နှစ်သိညသတင်းတွေကိုဖြူရီကဆက်လက်ကျင်းညာနေပါတယ်တရားသူကြီးတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေကိုအမေရိကန်တရားလွှတ်တော်ချုပ်တရားသူကြီးဂျွန်ရောဘတ်စ်ကစနေနေ့ကချီကျူလိုက်ပါတယ်တရားသူကြီးတွေနဲ့သူတို့မိသားစုတွေရဲ့လုံခြုံရေးအတွက်လွှတ်တော်ကဥပဒေပြဋ္ဌာန်းပေးခဲ့တယ်လို့သူတို့လိပ်စာတွေအပါအဝင်ဖက်ဒရယ်တရားသူကြီးတွေရဲ့သတင်းအချက်လက်အကာအကွယ်ပေးတဲ့ဥပဒေတွေကိုလည်းဒီဇင်ဘာလအတွင်းမှာပြဋ္ဌာန်းခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့နှစ်ကုန်စီရင်ခံစာမှာတရားသူကြီးချုပ်ကအခုလိုပြောလိုက်တာဖြစ်ပါတယ်သားဖြတ်ချတာကိုဖွဲ့စည်းပုံဆိုင်ရာအခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်မဲ့ဆုံးဖြတ်ချက်မေလမှာသတင်းထွက်လာပြီးကလေးကတရားလွတ်တော်ချုပ်တရားသူကြီးတွေဟာဆန္ဒပြစရာဖြစ်လာပါတယ်။သူတို့အိမ်တွေမှာဆန္ဒပြတာတွေရှိလာခဲ့ပါတယ်။တရားသူကြီးတွေကိုတတ်မယ်လို့ချိန်ချောက်ပြီးဂျွန်လာတုံးကတော့တရားသူကြီးဘရက်ကာဗနော့ရဲ့အိမ်သားမှာသေနတ်ဓာတ်နဲ့ပလတ်စတစ်ချီကျိုးတွေနဲ့အတူလူတယောက်ကိုဖမ်းမိခဲ့ပါတယ်။တရားရုံးချုပ်နဲ့တရားရုံးတွေအပေါ်အမေရိကန်လူထုယုံကြည်မှုကတမိုင်းတစ်လျှောက်အနှိမ့်ဆုံးကိုရောက်ရှိနေကြတာပါ။ အရင်ကတရားလွတ်တော်ချုပ်ဆုံးဖြတ်ချက်တွေကိုဖျက်ပစ်ပြီးနိုင်ငံရေးပုံသဏ္ဍာန်ဆောင်လာတဲ့အပေါ်တရားလွတ်တော်တရားသူကြီးနှစ်ယောက်ဖြစ်ကြတဲ့အလင်းနောက်ကေကန်နဲ့ဆိုနီယာဆိုတိုမိုင်ယောတို့ကစိုးရိမ်ကြောင်းပြောကြပါတယ်။အရင်ပွားပွဲလူမျိုးကိစ္စတွေပါဝင်နေကြတဲ့အမှုတွေဟာအမေရိကန်တရားလွတ်တော်ချုပ်ကိုရောက်ရှိနေပြီး2023ခုနှစ်အတွင်းမှာဆုံးဖြတ်ချက်ချကြရမှာပါ။
ဒီဘက်ကိုထွက်ခွာကြမယ်တရုတ်ခီးတယ်တွေအနေနဲ့ဩစတြေးလျအပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်မှာ COVID-19 ရောဂါပိုးကင်းစင်ကြောင်းအထောက်အထားပြသကြရမှာဖြစ်ပါတယ်။ဩစတြေးလျဟာတရုတ်ခီးတယ်တွေအပေါ်ကန့်သက်ချက်ထုတ်ပြန်တဲ့နောက်ဆုံးနိုင်ငံလည်းဖြစ်ပါတယ်။တရုတ်အစိုးရက COVID ရောဂါကူးစက်မှုလုံးဝကင်းစင်ရေး Zero COVID Policy ကိုပြီးခဲ့တဲ့လအတွင်းရုတ်တရက်ရုတ်သိမ်းလိုက်ပါတယ်။ဒါဟာ3နှစ်နီးပါး COVID ရောဂါဆိုင်ရာထိန်းချုပ်မှုတွေတင်းကျပ်စွာလှုပ်ဆောင်လာတဲ့ Policy ကိုချက်ချင်းပြောင်းလဲပစ်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဆေးရုံတွေမှာလူနာတွေအဆမတန်များပြားနေပြီးသေဆုံးသူတွေလည်းတိုးများနေတဲ့ကြားကရောဂါပိုးကူးစက်မှုကိုထိန်းချုပ်ထားနိုင်တယ်လို့တရုတ်အစိုးရကတစ်ဖက်မှာပြောဆိုနေတယ်လို့တစ်ဖက်မှာလည်းရောဂါပိုးကူးစက်မှုနှုန်းအတိအကျသိနိုင်မှုခက်ခဲခဲ့တယ်လို့ပြောဆိုနေပါတယ်ရှင
်။ယူဂန္ဒါနိုင်ငံရဲ့မြို့တော်ကမော်ခေါ်ခိမီဇေးမှာနေတဲ့ကူရဲ့လူတွေတိုးတိုက်နေမိရာကအ ਨੇ စုံလူ၉ယောက်သေဆုံးသွားခဲ့တယ်လို့ရဲကပြောပါတယ်။မြို့တော်ကမ်ပလာရဲ့ Freedom City Mall အပြင်ကမီရှူမီပန်းပွဲတော်မှာချက်ချင်းလူ၅ဦးသေဆုံးသွားခဲ့ပြီးအများပြားဒဏ်ရာရရှိသွားခဲ့ကြတယ်လို့ရဲပြောရေးဆိုခွင့်ရှိသူလစ်အိုဝါဂျီစီဂျီရဲကပြောပါတယ်။အရေးပေါ်ကစားရေးရရှိလာခဲ့ပြီးဒဏ်ရာသူတွေကိုစေးရုံပို့ခဲ့ပေမဲ့၉ယောက်သေဆုံးသွားခဲ့တာကိုသူကအတိပြုပြောပါတယ်။ခုလိုဖြစ်ကြတဲ့လူတွေထဲမှာဆယ်ကျော်သက်အရွယ်ရောက်စားလူငယ်လေးတွေပါဝင်ကြပြီးအသက်အရွယ်တိတိကျကျကိုတော့ပြောရေးဆိုခွင့်ရှိသူကမပြောခဲ့ပါဘူး။အလင်းစလုံးယူမဆိုင်ကြတာတွေကြောင့်ခုလိုဖြစ်ရတယ်လို့သူကဆိုပါတယ်။ COVID-19 ကတ်သတ်ချက်တွေကြောင့်2023ခုနှစ်ကိုကျိုးဆိုတာယူဂန္ဒါနိုင်ငံမှာဒါဟာ3နှစ်အတွင်းမှာပထမဆုံးဖြစ်ပါတယ်။
American ပြည်ထောင်စုနယူးယောက်မြို့ကနှစ်တစ်ကူအကြိုပွဲကျင်းပရာလုံခြုံရေးစီးဝိုင်းပြင်ပမှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်2ဦးဒီကနေ့မနေ့အစောပိုင်းမှာဓာရှည်နဲ့တိုက်ခိုက်ခံခဲ့ရပါတယ်။အသက်19နှစ်အရွယ်လူငယ်တအူးကဥကောင်းကိုဒရှင်နဲ့တိုက်ခိုက်ခြင်းခံခဲ့ရတဲ့အဲ့ဒီရဲအရာရှိ2ဦးရဲ့အခြေအနေဟာစိုးရိမ်စရာမရှိဘူးလို့နယူးယောက်မြို့တော်ရဲမင်းကြီးကီချန်စီဝဲလ်ကပြောပါတယ်။အဲ့ဒီတိုက်ခိုက်တဲ့လူငယ်ကိုတော့တခြားရဲအရာရှိကပခုံးကိုတနက်နဲ့ပြစ်လိုက်တယ်လို့ဆိုပါတယ်။တိုက်ခိုက်ခံရတဲ့ရဲအရာရှိ2ဦးတည်းကတအူးကတော့ခေါင်းကွဲသွားတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားရပြီးကြံတအူးကတော့ခေါင်းကွဲပြီးဥက္ကမအပ်သွားတဲ့အတွက်ဆေးရုံတင်ထားရတယ်လို့ဆိုပါတယ်။နယူးယောက်မြို့ကနှစ်တစ်ကူအကြိုပွဲကိုတော့နာမည်ကြီး Times Square မှာကျင်းပခဲ့ရမှာကိုဗစ်ကာလကန့်သက်ချက်တွေမပါဘဲအခုနှစ်မှာစီကားတိုက်မြိုက်စွာကိုဗစ်မတိုင်ခင်ကာလတွေကလို့ကျင်းပနိုင်ခဲ့ပါတယ်ရှင်။တနင်္ဂနွေညချမ်းVOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာကျမတို့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြချင်ပါတယ်။ကျူးဘားနိုင်ငံရဲ့ရက်အားရက်မှာစားတောက်ဖို့ဈေးတွေကကြီးမားနေပါတယ်။ Christmas ပွဲဆင်နွှဲဖို့မှလည်းအနိုင်နိုင်ဖြစ်ခဲ့ကြရပါတယ်ဒီအကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးဥတင်မောင်တန်းကပဲဆက်ပြီးတင်ဆက်မှာပ
ါစီးပွားရေးကတောင်းကတင်းဖြစ်တာရှားပါတာဟာကျူးပါတွေအတွက်တော့အစ်စ်အစမ်းမဟုတ်တော့ပါဘူးတမရမီကဲဒီယားစ်ကာနယ်ကလွတ်တော်မှာအခုလိုပြောခဲ့ပါတယ
် Hemos sufrido nos obliga a superarnos en cada confrontación con la dificultad se producen
ဒီလူကိုစလဲရီရှိမှကျွန်တော်ပြောချင်ပါတယ်ကျူဘာပြည်သူတွေကစံသာရှိကြတာကြာလာပြီဖြစ်ပေမဲ့ညှော်လင့်ထားကြတဲ့အတိုင်းအောင်မြင်ကျယ်ဝတဲ့ရလဒ်တွေရအောင်ကျွန်တော်တို့မလုပ်နိုင်ခဲ့တဲ့အတွက်အတော်ကြီးကိုမကြေမနက်ခံစားရပါကြောင်းကျွန်တော်ပြောကြားလိုပါတယ
်ဒါပေမဲ့ဈေးတွေကြီးပစ္စည်းတွေပြတ်လတ်တာကြောင့်ဒီနှစ်ရုံးပရက်ပြီးမှဈေးဝယ်ရတာပို့လို့ခက်ခဲလာနေပါတယ်အသက်69နှစ်အရွယ်အငိမ့်စာဘယ်ကစ်ဘဟာတို့က
အခုလိုပြောပါတယ
်ဒီတော့တမူတာတော့ los precios están muy elevados imagínense
အစစအရာရာတိတ်ကိုဈေးကြီးပါတယ်ဝယ်နိုင်တာဝယ်ရတာပါပဲနည်းနည်းစီပေါ့မဟုတ်ရင်ဘာမှစားစရာမရှိတော့ဘူးလေ
ကျက်သားမဲသားကျက်ဥနို့ဂျုံမုံနဲ့အင်သာသုံးဆက်ကူတွေကိုနိုင်ငံတော်ပိုင်းဆိုင်တွေမှာတွေ့ဖို့မဖြစ်နိုင်ဝယ်ဖို့ခက်ခဲနေပါတယ်နိုင်ငံခြားကွင်းထဲမှာဝယ်လို့ရတဲ့ဈေးကြီးတဲ့ဆိုင်တွေမှာတော့အဲ့ဒီပစ္စည်းတွေကိုတွေ့နိုင်ပါတယ်တွေ့ပြီဆိုတော့လေမောင်ခိုဈေးနဲ့ပြန်ရောင်းသူတွေရောင်းကြတာကဈေးခေါင်ခိုက်နေတာပါ Rafael Herrera ကအခုလိုပြောပါတယ
်အဲ့ဒါဆာဆီယာနာဗီယာအော်ရာနောဆာဆီယာနာဗီယာဟာရာဟန်တဲ့တင်း
အတိတ်တုန်းကတော့ Christmas ရှိတယ်ဗျအခုတော့မရှိတော့ပါဘူးပွဲဖြစ်ဖို့အတွက်ကျွန်တော်တို့တွေရဲ့လာကလေးတဲ့ကနေသုံးဖို့လိုအပ်ပါတယ
်နိုင်ငံတော်ကပြီးတဲ့ပြက်မြက်လာစားနေတော့ဈေးတွေကလက်လန်းမမီနိုင်ပါဘူးဝန်ထမ်းတယောက်ရတဲ့လာစားကပြက်မြက်အားဖြင့်ကျူပါပတ်စံတစ်လောက်ကိုပြီးစို9000လောက်ပဲရတာပါတရားမဝင်ငွေလဲနှုန်းနဲ့တွက်မယ်ဆိုရင်တောင်းအမေရိကန်ဒေါ်လာနဲ့ဆိုပြက်မြက် $29 ပဲရကြတာမဟုတ်ပါခင်ဗျာ
ဥတီမောင်တန်းတင်ဆက်သွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အခုလိုနိုင်ငံတကာသတင်းလွှာတွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ VOABurmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါပါ။ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နိုင်ဖို့ကုလအပါအဝင်အမေရိကန်နဲ့နိုင်ငံတကာရဲ့ထောက်ခံမှုရရှိနေချိန်မှာဒီလိုထောက်ပံ့ကူညီမှုတွေကိုမြန်မာဒီမိုကရေစီရေးအတွက်ဘလို့အမိအယအတုံးချနိုင်မလဲဒီတစ်ပတ်အတွက်တော့ဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေຫນွေဦးဒေါ်လာရေးအင်အားစုများနိုင်ငံတကာထောက်ခံအားပေးမှုနဲ့အကူအညီတွေကိုထိရောက်စွာအသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ဒီရက်ပိုင်းတွေအတွင်းသတင်းမီဒီယာတွေမှာမြန်မာရေးနဲ့ပတ်သက်လို့အရေးကြီးသတင်းအဖြစ်ဦးစားပေးဖို့ပြကြတဲ့သတင်းနှစ်ပုဒ်ရှိပါတယ်။အဲ့ဒီသတင်းနှစ်ပုဒ်ကတော့မြန်မာဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့ပေးမယ့်အချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်တဲ့သတင်းနဲ့ဒီဇင်ဘာ21ရက်နေ့မှာတော့ຫນွေဥတော်လိုင်းရေးလို့ခေါ်ကြတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကြီးအတွက်အရေးကြီးတဲ့တန်တမာရေးရအောင်မြင်မှုတစ်ခုဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုပထမဆုံးအကြိမ်ချမှတ်နိုင်ခဲ့တဲ့သတင်းတွေပဲဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအဖွဲ့ဝင်နိုင်ငံ15နိုင်ငံပါဝင်ပါတယ်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ12နိုင်ငံကထောက်ခံမဲ့ပေးခဲ့ကြပြီးတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့ကမဲမပေးဘဲကြားနေခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာနောင်းကတရုတ်နဲ့ရုရှားတို့မကန့်ကွက်သည့်မြန်မာအရေးသမိုင်းဝင်ဆုံးဖြတ်ချက်ကုလချာလို့ခေါင်းစဉ်ပေးပြီးသတင်းဆောင်ပါရေးပါတယ်။ကုလလုံခြုံရေးကောင်စီတွင်မြန်မာစစ်တပ်ကိုအစဉ်တစိုက်အကာအကွယ်ပေးခဲ့ကြသည့်တရုတ်နဲ့ရုရှားနိုင်ငံတို့ကယခုတစ်ကြိမ်တွင်ဗီဒိုအာနာသုံးကန့်ကွက်ခြင်းမရှိဘဲကြားနေခဲ့သဖြင့်ထိုဆုံးဖြတ်ချက်ကိုချမှတ်နိုင်ခြင်းဖြစ်သည်လို့မြန်မာနောင်းကမှတ်ချက်ပြီးရေးသားပါတယ်။ရိုက်တာသတင်းဌာနကလည်းကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဆယ်စုနှစ်များစွာအတွင်းပထမဆုံးကြိမ်ချမှတ်လို့ခေါင်းစဉ်ပေးကနှစ်ပေါင်း84နှစ်အတွင်းပထမဆုံးချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။
CNN သတင်းဌာနကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒေါ်အောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တဲ့တမိုင်းဝင်ဆုံးဖြတ်ချက်လို့သတင်းကောင်စီစီတက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာအရှိတောင်အာရှနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်လွတ်လပ်ရေးရပြီးချိန်ကစလို့အခုအချိန်ဟာပထမဆုံးဖြစ်တယ်လို့ CNN ကရေးသားပါတယ်။အမှန်ပါပဲမြန်မာနိုင်ငံမှာ1962ခုနှစ်မှာတကြိမ်1988ခုနှစ်မှာနောက်ထပ်တကြိမ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်ပေါင်းများစွာဆဲအုပ်ချုပ်ရေးနဲ့အုပ်ချုပ်ခဲ့ပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတကြိမ်တစ်ခါမှအရေးတရူဆုံးဖြတ်ချက်ချနိုင်တာမရှိခဲ့ပါဘူး 2019年末的前，尼玛的业内不得了，龙州一江西的四位四姓阿珍他们包围给不巴的。这边嘛，只有那瑞莎瑞也比多阿纳东被查查看给阿巴的。龙州一江西松片车嘛撇开的路，嘛奥面开巴乌。他将来那帮可能是里面最嘛，提着人家的买位奥面目，NUG也奥面目一片，米利亚瑞个也打破别人撇巴的。
这说话咯，明嘛也龙江一江西松片车啊，表了呢。白露也有阿们说的嘛，八万五路钞票，五万家的路嘞，是吧嘞？白露还撇撇，第松片车哈，把他妈先把他妈西兰打撇巴嘞。那他那说的阿那等是江西家咯，头上单，古拉他妈个龙江一江西松片车哈，明嘛人家第二没么事要批阿皮布，就啥了撇路，明嘛人家都一套股么撇的对，来看嘛么好铺路，东边给他对阿巴嘞。 古拉德么个龙江一江西耶，棉麻衣松片线呢么西门南马尾，美国比当主页加过一三亚，还有不哩？NDAA股，他们那九百张个，那么一头，第一批来的人股，第三班那是李艳的，VOA的人嘛，哪趟也罢了。NDAA加过一三亚五百里嘛，棉麻人家democracy也股缅甸部，但因他人家感觉PDF加过一大破旅呢，democracy也漏下来破旅股。
专业目标呢，人家没好歹估计他办目的毕业，太准他讲低下吧嘞。
爸妈爱太准他的NDA，你打扰我。American比方说，Wilson Sanane，American比方说，人家也Institute嘛，Fellow一批上院里的，五爷没有很高，苦了表吧嘞。
爸妈爱过太准表谈他的NDA，五爷，阿弟个你打扰我表吧，所以，那是你有多难耶？
那不咋的，每个月赚钱的苦啊，这个家里路明白嘞？哎，你赚钱好了，那些牛多了一嘛，八万的家里，五双的家里，NUG、龙牛都答应他，破的的，等他干破的的，PDF、三十的，多来一二十的家里嘛，那个爷爷、四爷爷、叔叔、爷爷母的，什么所以？
第二个多来一个，奥美亚奶奶，哎对，第二个多来一嘛，这个乌桑的家的，NUG，没有答应他多来一块地的那PDF，那看块地的家的嘛，奶奶也是爷爷，叔叔母阿公那哦，开嘛哦，淘宝的淘股的，北美路，这个医院他来批发的，哎，你有没有淘股的不阿公开嘛哦，也不收银。 นึกตัวเองมาดีก็อุตส่าห์ปางไว้ในใจเลยตอนนี้พอที่เรื่องจาร์เรมาปัตมาเส้นพิเศษอารมณ์ดูด้วยลงในเนี่ยเชื่อไงแต่บอกตัวนี้มือเดียวชีวุลูกอัดเดือดจันทร์เราไม่มาเลยแต่แกรู้จ้ะนึกตัวเองเอ้าสุดเลยจาร์เรมาเสียสิมามาเกี่ยงหูเลยพิเศษเลยส่วนเนาะที่เราอุบลีเรียบร้อยพิจารณาไปเลยกูนี่เรียบพิลาพิลาจันทร์เราที่เอาผู้ที่เอามือชีวุ
มันเลยอุดจันทร์เราลุ่มยามาเลยมีมาดิโมกราซีเยอะด้วยกูเลยทำการลงจุ้ยกองสีป่าวเองอเมริกันพี่น้องสูงเนี่ยในงานนี้ก็ท้าวกันมุ่งด้วยยาสีนี่เจ๋งมาหน่วยอุดรายกูอุ้งสาวนี่จ้าเลยเอ็นยูจีแต่ยังได้เล่นในการพ่อยรุ่นเนี่ยพีดีเอฟด้วยจ้าในงานยี่สิบสามหมู่ก็ยี่จีลาบาร์เลยยาสีลาเรนในงานนี้ก็ท้าวกันมุ่งด้วยอากูนี่ด้วยฮะมีมาดิโมกราซีเยอะด้วยเป็นเราที่เอามาเลยสุราเอริอพ่อยรุ่ย
สุจิมุกะพี่เป็นไหนไหมลูกอยู่ซาบาร์เลยขมยาจากการกบามยามามีเดียมีเงื่อนสิ่งกูสามารถเชื่อพี่ด้วยไหนเนี่ยตัวเอลิมากะเดินเสด็จตัวเราไปเชื่อดีกันเนี่ยเจ้าสิ่งนับไปมาเลย เนี่ยมาเจ้นี่กงต้องได้เช็คสิ่งที่อุจจาระสันดาเดสัตตาราหูเลยมารู้น่าสนใจชูจ้ามาบ้าคุณรอไอเอสบีเนี่ยมาเอ็มยิงกุญแจสิ่งกูจีจ่ายเอามาเช่นเดี๋ยวเนี่ยมาเนี่ยจะกงตัวยี่เกิดด้วยมาโควิดกันได้เช็คด้วยกูเดี๋ยวสุยากะยกตัวไล่ไปเลยเดี๋ยวสิกูรอเช็คเลยด้วยกูซูซี่บีมหาบุหันเนี่ยมัวดาลีลาเย่อินสติทูไอเอสบีเนี่ยมาเก้ายิงกุญแจแม่สุพี่เดสัตตาราเช่น
မတရုတ်နယ်စပ်ကုန်သွယ်ရေးမှာအရေးပါတယ်။ကချင်နဲ့ရှမ်းပြည်နယ်ကနယ်စပ်ခိတ်တွေမှာကိုဗစ်ကန့်သက်ချက်တွေကိုတရုတ်အစိုးရကရုပ်သိမ်းလိုက်ပါတယ်။ကုန်တင်ကားတွေအတွက်ရင်ပေါင်းအစားထိုးရတာ၊ပိုးသက်ဆေးဖြန့်ရတာ၊ကိုဗစ်ဆေးစစ်ကပ်ပြရတာ၊ပို့ကုန်စည်းရင်းကြိုပေးရတာတွေမလိုတော့တာပါ။အချိန်ကြာကြီးဆောင်ရမလိုတော့ဘဲကုန်တင်ကားတွေအလွယ်တကူတရုတ်ဘက်ကိုမောင်းဝင်နိုင်မှာဖြစ်ပါတယ်။လွယ်ကျယ်လိုင်းရင်းဂိတ်၊ကံပိုက်တွေထိန်ချုံဂိတ်နဲ့ချင်းရွှေဟော်လန်ချန်စတဲ့နယ်စပ်ကိတ်တွေပါဝင်ပါတယ်။နှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့ရွှေလီကျဲခေါင်တရားကိုလည်းပြန်ပွင့်လိုက်ပါတယ်။တရုတ်နိုင်ငံကိုတရှုမပြောတင်ဖို့ပြည်တွင်းကုမ္ပဏီ32ခုကိုတရုတ်ကော့ကွန်အာဏာပိုင်အဖွဲ့ကခွင့်ပြုလိုက်ပါတယ်။ဒီနှစ်ဇန်နဝါရီ1ရက်ကစပြီးမြန်မာပုတ်ကုံ18မျိုးကိုရေစစည်းရဲခွင့်ပြုချက်ရရှိထားမှတင်ဖို့ဝင်ရှိပါတယ်။အခုဗန္နာနဲ့ပထမ6လအတွင်းတရုတ်ကိုတရှုငပြောအမေရိကန်ဒေါ်လာ6တန်းနီးပါးတင်ပို့ခဲ့ပါတယ်တရှုငပြောစီးကြက်ခွန်ကိုအခုနှစ်နိုဝင်ဘာလကုန်ပိုင်းကစပြီးကံပိုက်တီထိန်ချုံနယ်စပ်ကိတ်မှာတရုတ်ရွာငွေနဲ့ကောက်ခံနေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာအဓိကကြတဲ့ပူးတွဲကော်မတီကိုအကောင့်ထဲပေါ်ရေးကော်မတီအဖြစ်စစ်ကောင်စီကပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ဒီကော်မတီကစီဝါရေးဈေးညံစီမံကိန်းတွေကိုအဆိုပြုတာအကောင့်ထည့်ဖော်တာနဲ့နားလည်မှုစာချုပ်လာတွေရေးထိုးတာတွေအတွက်အဓိကတာဝန်ရှိပါတယ်။တရုတ်နိုင်ငံဘက်ကအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးတာစီမံကိန်းတိုးတက်မှုတွေကိုအစီရင်ခံတာတွေကိုလည်းလှုပ်ဆောင်နိုင်ပါတယ်။ဒီလိုပြင်ဆင်ဖွဲ့စည်းလိုက်တာဟာကော်မတီရဲ့တာဝန်တွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့နဲ့စီမံကိန်းတွေအကောင့်ထည့်ဖော်ရေးအတွက်အချိန်မြင့်မှုပြင်ဆင်တာပဲဖြစ်ပါတယ်။အချိန်20မြောက်တရုတ်ကွန်မြူနတီပါတီညီလာခံအလွန်တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေး၊စိုက်ပျိုးရေး၊စွမ်းအင်နဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ရန်ဝန်လမ်းကြောင်းအစီအမံကိုဆက်လုပ်ပြီးမြမငင်းငင်းရင်းနဲ့ဖွံ့ဖြိုးရေးအတွက်ကူညီသွားမယ်လို့တရုတ်တန်အမတ်ကပြောပါတယ်။တရုတ်ကုန်သွယ်အသင်းချုပ် CECCM နဲ့ဆွေးနွေးဖို့မြမကုန်သွယ်အသင်းချုပ် UMSCCM ကဖော်ရန်ကျင်းပခဲ့တာဖြစ်ပါတယ်။တရုတ်ဦးဆောင်တဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်မှုအထူးရံမုံငွေနဲ့တည်ဆောက်တဲ့စင်တာ3ခုကိုရှမ်းပြည်နယ်မှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းကဖွင့်လှစ်ခဲ့ပါတယ်။မဲခေါင်ဒေသတွင်မိုးရစေဘွားပူတွဲတိုက်ဖြတ်ဖို့တောင်ကြီးမှာမဲခေါင်ဒေသလုံခြုံမှုပေါင်းစပ်ညှိနှိုင်းရေးစင်တာ2ခုဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်ဘေးအန္တရာယ်ကာကွယ်ရေးအတွက်ပင်းတရားနဲ့မိုင်းပြင်းမှာလည်းတဘာဝဘေးကယ်ဆယ်ရေးပစ္စည်းထုတ်လောင်ရုံနဲ့ပညာပေးစင်တာ2ခုဖွင့်လှစ်ခဲ့တာပါ။ရှမ်းပြည်နယ်ဟာလမ်းချမ်းမဲခေါင်စီမံအောက်မှာရှိတဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေရဲ့ဆုံးချက်ဖြစ်ပါတယ
်ဒါကတော့ ISP မြန်မာမြင်ကွင်းကျဲအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြတာပါကျမတို့ VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုနေ့စဉ်တင်ဆက်နေရမှာမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်နေတယ်လို့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလဲကျမတို့မြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့မတ်ကျေးမုံရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ကြရအောင်ပါဒီတစ်ပတ်အတွက်တော့နှစ်သစ်ကိုစိတ်သစ်နဲ့ကြိုတဲ့အကြောင်းအင်္ဂလိပ်အသုံးနှုန်းတွေကိုမတ်ကျေးမုံကပြောပြမှာပါရှင
် Hey guys, Happy New Year, Happy 2023. So these are some of the things I'm doing to get ready for the new year. The new year ဒီ2023နှစ်သက်အတွက်ကျေးမုံကဘာတွေလုပ်နေလဲလို့ပြောပြမယ်နော် So I am reflecting on the old year. I am reflectingand thinking about all of the good that has happened this year in 2022. So Jaymon pian sin za ni ya di 2022 ma 2022 ma di ne hao ma ba de kaung ne ha kaung ne chit de ha de yo pian sin za ni ya. So what has happened? I had met really good friends. Jaymon ma thing ngin ne a myai shi de. I created a great society in New York. The Taiwan Leo she da le yan chesu tin na no so I have a really good community. The Taiwan me ya do yan kaun na so that's one great thing about this year.
So some of the bad things that had happened, a huge toll that took on me was my father's death. And I'm still processing it, although I think I'm doing a pretty good job, just working through it. But I learned so many great things. And, you know, within the bad, there's always a silver lining, right? So my father was suffering a lot, and I think he found the peace that he needed and wanted. And also I learned so much. I learned so much about life, about death. It's going to happen to all of us. And it's sometimes quite a relief too, because now you get to live for yourself. And I learned that this year. You don't think about what other people think of you or what they want for you. You'll have this one life and you should live it to the best of your ability. So, Jimoa Pesone Kajo Bare Dingele Sora Dibuama Golochine Hario Lop, Golochine Hario Lopa Lop Yogena Dumyareo Te Gaunema Te Missinzane, Dumyaria Kokoko, Golo Bari Chenile Soe, Missinzane Lop, no Yogena Golochine Hario Lop. So the third thing I do is I make a gratitude journal. No? A gratitude journal. I keep journals all the time. I write all the time about everything. And gratitude just means what you're thankful for. Bari Jesu din le le lo. Jimo am yeme yire. So I am grateful for a home, to have a little bed. Even though it's a bed, a little bed, it's still a bed, right? So I have somewhere to sleep, in le shire, you know, ayali le shire. I have good friends, shire. I have family, you know, mitazu le shire. The fourth thing I do for New Year's is I look at my expenses. I look at what I have spent this year and to see whether it was necessary for next year. So balule sora nehaune seyeneo bianchira, no? What did I spend too much money on that I don't need for next year? And the fifth part is, and the most important, is my resolutions. What goals do I want for this year, no? So what are your now what are the goals? What are you trying to achieve? What are your dreams, right? It could be traveling. What's the next destination? And so you gotta save up. It could also be maybe buying your dream house, or cross your fingers, I don't think that's gonna happen next year. Or a car. But the most important thing out of the resolution is to leave all of the bad regrets with people, friends, family, the bad conflicts behind, right? It's a new year, new beginning. It's in the past, no? This year, it's a new beginning. It's a refreshing new time. So, Happy New Year.
Majimo, disanide, English, Tingansa, Sisimashi, Didabadrago. နှစ်တစ်ကိုစိတ်တင်တဲ့ကြိုရဲကြောင်းပြောပြသွားတာပါမကြခင်မှာတော့ဥကြောစံသားရဲ့မြန်မာအရေးနှစ်ကုန်သုံးသက်ချက်အစီအစဉ်ကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်ဗီအိုအေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်ရဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာပါသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမေးမြန်းခဲ့လို့ကြီးစုကြရပါပါ
Lurumai Sui Yodan Lai Ngo Pan Yuji Shujin E Sui Yudau Tse 70B Asia Bin Juru Channel Diya Dita Mom Ho Tancom 6 Juru Channel Diya Nasa Donu Gane Pan Yuji Shujin Mare Juru Pan Yumu Adese Eche Lego Vue Nyama Wai Internet Samyana Ne Vue Nyama Facebook Samyana Roma Popya Tha Mare Shin Nyama 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 Piyari Tate Si Dremen Nui Po Pi Nai Mo Lurumai Sui Ayao La Gai Mare No
VOA မြန်မာပိုင်း စီစဉ်တွေကို နားဆင်ကြည့်ရှုကြရတဲ့အတွက်လည်း ကျေးဇူးအထူးတင်ပါတယ်။ ကျမတို့ ထုတ်လွှင့်နေတဲ့ စီစဉ်တွေနဲ့ပတ်သက်ပြီးတော့ ဆက်သွယ် အကြံပေးကြဖို့လည်း ဖိတ်ခေါ်ပါရစေရှင်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုကြည့်ရအောင်ပါ။ အစ်ဆက်ပိုးကောင်တွေအကြောင်း ပိုးပြီးစိတ်ဝင်စားစေဖို့နဲ့အေးတဲ့နဲ့ဆောင်းရာသီကာလအလင်းရောင်တွေနဲ့နှွေးထွေးစေဖို့ဘယ်ဂျီယံနိုင်ငံကတရိတ်ဆန်ယုံကြီးမှာအေးအားမှပိုးကောင်မီးပုံဒီယုတ်ကြီးတွေကိုမီးထွန်းပြသထားပါတယ်။ကလေးငယ်တွေကနေလူကြီးတွေအထိစိတ်ဝင်စားအောင်ပြသထားတဲ့မီးထွန်းပွဲကိုမက်ဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားမှာပါရှင်။
Belgium နိုင်ငံ Brussels မြို့တော်ရဲ့ မြောက်ဘက်မှာရှိတဲ့ Macallen မြို့က Plankendale တိရိစ္ဆာန်ရုံမှာ အေယာမပိုးကောင်ကြီးတွေနဲ့သူတို့ကိုစားတဲ့သတ္တဝါတွေကိုအေယာမမီးဖုံးယုတ်ကြီးတွေလှုပ်ပြီးတော့ပြသထားပါတယ် အေဂျန်ပီနေတာတို့ရဲ့ခုလိုဆောင်းရာသီမှာမီးဖုံးယုတ်ကြီးတွေနဲ့မီးအလှထွန်ပြီးတော့နှွေးထွေးစေဖို့ရည်ရွယ်လှုပ်ထားတာပါ လက်ရမြောင်အေယာမလှုပ်ရှားနေတဲ့မီးဖုံးယုတ်ကြီးတွေကို China Light Festival ကုမ္ပဏီကဖန်တီးထားတာဖြစ်ပြီးတော့ကြောက်စရာအသေးစရာအင်းဆက်ပိုးကောင်တွေကိုစိတ်ဝင်စားစရာဖြစ်အောင်လို့ Plankendale တိရိစ္ဆာန်ရုံကပြသထားတာဖြစ်ပါတယ်။ကလေးလူကြီးမျိုးရဲ့လာရှိသူတွေအနေနဲ့ပိုးကောင်တွေရဲ့ကဘာတဲ့အရောက်သွားသလိုခန်းစားရစေပါတယ်။အင်းဆက်ပိုးကောင်တွေကိုအများစုကအနာဂတ်မကြည့်ရအောင်ကြောက်ကြလေးရှိတာမို့သူတို့နဲ့ပတ်သက်လို့လေးလာမှတ်သားစရာတွေရှိတယ်ဆိုတာကိုအခုလိုမီးဖုံးယုတ်ကြီးတွေလှုပ်ပြီးတော့တိရိစ္ဆာန်ရုံမှာဆောင်းရာသီမီးထွန်းပွဲတော်လှုပ်ထားတာလည်းဖြစ်ပါတယ်။ Plankendale တိရိစ္ဆာန်ရုံမှာ2022ခုနှစ်တုန်းကလည်းဒိုင်နိုဆောတွေရဲ့အကြောင်းလေ့လာနိုင်အောင်လို့ဒိုင်နိုဆောမီးဖုံးယုတ်ကြီးတွေနဲ့အခုလိုမျိုးမီးထွန်းပွဲတော်လှုပ်ခဲ့ဘူးပါတယ်။အခုဆောင်းရာသီမှာထပ်လှုပ်တာကတော့ဒုတိယအကြိမ်ဖြစ်ပါတယ်။ပထမနှစ်မှာတည်းကလူတွေရဲ့စိတ်ဝင်စားအောင်မြင်မှုရခဲ့လို့အခုလိုဒုတိယနှစ်အဖြစ်ဆက်လှုပ်တာလို့တိရိစ္ဆာန်ရုံတာဝန်ရှိသူတွေကပြောပါတယ်။
During COVID times, we noticed that people, needed to be together. That they need.
Midazure adushi nevi tiyao ne tiyao chise kenge yeni ni ne. Amatiyare pandi bo lure surago. COVID ka yoga ji pini jema. Jamaro dri piu mige zavare. Raja kulo mi ala thombore salobo. Jamaro go don apchise gerava. Midagare zeta nevi me lale durego seichan ta piu shunzi de.
အပြုတ်သဘောတက်ရောက်မှုတွေရှိစေတယ်ဆိုရင်မီးထုံးပွဲလောက်ရကြုံနှက်ပါတယ်။လှုပ်ရှားတက်ဝင်နေတဲ့ပိုးကောင်တွေလို့ဖြစ်နေအောင်လို့မီးဖုံးယုတ်ကြီးတွေကိုလှုပ်ထားတဲ့အတွက်လာကြည့်သူတွေအတွက်ပို့ပြီးတော့စိတ်ဝင်စားစရာဖြစ်နေကြပါတယ်အထူးသဖြင့်ထူးခြားတဲ့တက်ရှိပိုးကောင်တွေအကြောင်းကလေးငယ်တွေပို့သိခြင်းစူးစမ်းခြင်းစိတ်တွေဖြစ်စေပါတယ်။ပြားရိတ်အကြောင်းပြသထားတဲ့နေရာမှာဆိုရင်
Ik moet eigenlijk zeggen dat ik het gewoon heel leuk vind hoe mijn dochtertje naar al die beestjes kijkt en naar al die lichtjes. En dat doet mij eigenlijk gewoon...
Hoe kan die aaloo, mij aan die aaloo, het maakt me leed en oor lijkt niet aan mij aan. Het maakt me leed en oor lijkt niet aan mij aan. Het maakt me leed en oor lijkt niet aan mij aan. Het maakt me leed en oor lijkt niet aan mij aan. Ja, die uurga aan je even meeloo, champagne jet kwane lanshout waji lai. Mijn leempoe na maa thai na lai nee, pion zia gauw maare.
အမောကအောင်မှာမဟုတ်ဘဲဒရိုက်ဆန်ရောင်းဝင်းကြီးတဲ့မှာစောင်းရသည်မီးထွန်းပွဲတော်ကိုလှုပ်တာဖြစ်လို့လာလေသူတွေအနှွေးတဲ့ရနိုင်အောင်လို့မီးလင်းပိုးတွေလှုပ်ထားပေးပါတယ်။စောင်းရတွေမှာအခုလိုထူးခြားတဲ့မီးထွန်းပွဲတော်မျိုးလှုပ်ပေးထားတာကိုလာလေသားတွေကလည်းသဘောကျနေကြပါတယ်။
Ja, dit is de eerste keer dat we naar zo'n lichtjes tentoonstelling komen kijken, maar het heeft me wel aangenaam verrast.
Kulu, mi la pia tonara mio, kuma patmazum chiurawa. Toliho de boja en ozia piaware. Mianiga, linle ya, nule, nuziware. Kulu, mama meme, chenyan sisi, sali, jodo, angai bawe.
မိဘအလှလှုပ်တဲ့နေရာမှာကျွမ်းကျင်လက်ရမြောက်လာတဲ့တရုတ်အမှုပညာရှင်တွေရဲ့လက်ရပိုးကောင်မိဘကြီးတွေကအသက်ဝင်လာတဲ့အတွက်ဌာနကြီးပုံမြင်တွေကတက်တော့ကြီးတဲ့ရောက်သွားတယ်လို့ခံစားရတယ်လို့တချို့ကလည်းပြောပါတယ
် echte moeite om te komen kijken het is een heel sprookjesbos precies
ဘူးတကားကိုလာပြီးတော့ကြီးတဲ့နေရာမျိုးဖြစ်ပါတယ်စိတ်ကိုညှို့ယူဖန်စားထားတဲ့တက်တော့ရဲ့ရောက်နေတယ်လို့ဖြစ်သွားပါတယ်အသေးချာကိုပြင်ဆင်ပြသထားတာပါ။သချင်းတန်တွေကလည်းစိတ်ချနူးစရာဖြစ်ပါတယ်။အရန်ကိုကောင်းပါတယ်
။ Belgium နိုင်ငံ Macallan မြို့က Plaquendale တရိတ်ဆိုင်ရုံကြီးမှာအခုလိုပိုးကောင်မီးပုံကြီးတွေကိုမီးထွန်းနိုင်ဖို့အတွက် LED မီးလုံးပေါင်း 2,000 ကျော်ကိုအသုံးပြုထားပြီးတော့သတင်းဖတ်တဲ့ခြေချအောင်လို့ပြင်ဆင်ခဲ့ရတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။တန်ကြိုးတွေ၊ဖဲစာတွေနဲ့ပုံဖော်ချုပ်လုပ်ဖန်တီးထားတဲ့အေယာမပိုးကောင်မီးပုံရုပ်ကြီးတွေနဲ့မီးအလှထွန်းပွဲတော်ကိုတော့2023 January 15ရက်နေ့အထိပြသထားမှာဖြစ်ပါတယ်။မီးထွန်းပွဲအတွက်ကလေးလက်မှတ်တစ်စောင်းကို16ယူရိုနဲ့လူကြီးလက်မှတ်တစ်စောင်းကို19ယူရိုပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
။ဒါကတော့မဆွေမြန်မှာအသက်ရှင်တင်ဆက်နေတဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကုန်လွန်သွားတဲ့2022ခုနှစ်တစ်နှစ်လုံးအတွက်အရေးကြီးတဲ့မြန်မာသတင်းတွေကိုစူးစီးတင်ဆက်ထားတာကိုကြည့်ကြရအောင်ပါ။နိုင်ငံမှာကြုံနေရတဲ့စီးရေးနိုင်ငံရေးပဋိပက္ခတွေပိုတောင်ဆိုးလာခဲ့တဲ့နှစ်ကိုကြော်ဖြတ်ခဲ့ကြပြီးတော့နှစ်တစ်အတွက်မျှော်လင့်ချက်နဲ့ဘယ်လိုဆက်နိုင်ကြမလဲ။မြန်မာအရေးနှစ်ကုံသုံးသက်ချက်ကိုဦးကျော်စန်းသာတင်ဆက်ထားပါရစေ။
ရရှိမှာခင်ဗျာ2022ခုနှစ်ဟာမြန်မာနိုင်ငံမှာစစ်တကအနာသိင်ဆဲတာဒုတိယမြောက်နှစ်ဖြစ်ပါတယ်ဒါပေမဲ့စစ်တပ်အနေနဲ့တိုင်းပြည်ကိုအောင်မြင်မြင်မထိန်သိမ်းနိုင်သေးပဲဆင်ရင်တွန်းလှန်မှုတွေဟာပုံမလို့သာများပြားလာရပါတယ်မိမိအနာသိင်ကြောင့်တစ်ခါတည်းဆင်ကျင်ကြလိမ့်မယ်လို့မထင်ခဲ့ဘူးဆိုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ရဲ့စကားပုံမှုမှန်ကန်လာတာပြသပြီးဒီစံကျင်တွန်းလှန်မှုတွေဟာလည်းမကြခင်မှာအရှင်ရော့မိမိန်တော်လိမ့်မယ်လို့ထင်မြင်ယူဆခဲ့တဲ့တုံးပတ်စုတချို့ရဲ့အမှားဟာလည်းပဲပုံမပေါ်လွင်လာခဲ့တယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုစံကျင်တွန်းလှန်သူတွေကိုအကြမ်းဖက်သမားတွေအဖြစ်သမားတွေလို့စစ်ကောင်စီကဆွဆွဲပြောဆိုနေပေမဲ့ဒီကောက်ကန်အစိုးရကိုဖျက်သိမ်းပြီးစူရကောင်းဆောင်တွေကိုမေရှားဖန်စီထောင်ချတဲ့စစ်ကောင်စီကအကြံဖက်သမားတွေရက်ဆက်ကြမ်းကြုတ်သူတွေအဖြစ်မဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံတကာအဆိုင်မှန်ကသတ်မှတ်လာကြတယ်။ဒေသလိုက်ဖွဲ့စည်းထားတဲ့ PDF တွေနဲ့ EAO တွေဟာပုံမအတွင်းမှန်ကြတဲ့နေရာတွေရှိထိုးဖောက်လာနေတာတွေ့ရပါတယ်။ဒါပြင်ဒီလိုလက်နက်ကန်ခုခံတွန်းလှန်နေတဲ့အင်အားစုတွေအလုံးရဲ့စီးလုံးညီညွတ်မှုကလည်းပုံမပြပြင်းလာနေတယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။တခင်တည်းမှာပဲစစ်ကောင်စီရဲ့နှိကုတ်မှုတွေကလည်းပိုပြီးရက်ဆက်ပြင်းထန်လာခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကိုတွင်တွင်ကြဲကြဲအသုံးပြုလာပြီးရက်ဖက်ပြစ်မှတ်တွေကိုထိမှန်ပြီးရဲသားတွေထိခိုက်ပျက်ဆင်းရမှုတွေများပြားလာခဲ့ပါတယ်။အလားတူသောပဲမြို့ပေါ်ဒေသတွေမှာလည်းအပြန်အလှန်ဆူဆွဲတပ်ဖြတ်မှုတွေကြာခဏတွေ့လာရပါတယ်။ဒီလိုအကြမ်းဖက်မှုတွေကိုနိုင်ငံတကာဆုတ်ချမှုတွေလည်းပုံမိုကျေလွန်စွာထွက်ပေါ်ခဲ့ပါတယ်။မြန်မာပြည်နာဟာနိုင်ငံရင်းပြည်နာသမဂဒေတာရင်းလိုပါရက်ခတ်နိုင်တယ်လို့ယူဆတဲ့အာဆီယံကတော့ဒီရေးမှာတက်တက်ကြွကြွပါဝင်ဖို့ကြိုးပမ်းအထောက်လာခဲ့ပါတယ်မြန်မာပြည်နာကင်တွေရေးအတွက်နိုင်ငံတော်ကလည်းစီတန်းတွန်းပို့ခံရတဲ့အာဆီယံအနေနဲ့သူတို့ရဲ့မူငါးချက်သဘောတူညီချက်ကိုလိုက်နာဖို့မြန်မာစစ်ကောင်စီကိုနှီးမျိုးစုံနဲ့ဆွဲဆောင်ခဲ့ပါတယ်2022တုန်းကအစကြဥက္ကဋ္ဌဖြစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းနောက်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူဇော်ရဲဖြစ်တဲ့ထရက်ဆွန်ဖန်တို့ကနေပြည်တော်ကိုကိုယ်တိုင်သွားရောက်ခဲ့ကြပေမဲ့စစ်ကောင်စီဘက်ကတော့သူတို့ရဲ့ခရီးစဉ်တွေဟာစစ်ကောင်စီကိုနိုင်ငံတကာအသိအမှတ်ပြုလေဟန်လုပြတာကလွဲလို့အာဆီယံရဲ့တိုက်တွန်းချက်ကိုဂရုမစိုက်ခဲ့ကြပါဘူးဒီလိုဂရုမစိုက်တဲ့အပြင်တမင်းရွက်ပြီးလုပြလိုက်တယ်လို့တောင်ယူဆရတဲ့လောရတစ်ခုကတော့ကိုဂျီမီနဲ့ကိုဖြူစီဟာတို့အပါအဝင်တက်ကြွလှူရှာသူ၄ဦးနိုင်ငံတကာကန့်ကွက်မှုတွေကြားက2022ဇူလိုင်လမှာကွန်မြူနတီလိုက်တာပဲဖြစ်ပါတယ်။
သူတို့ကိုစေတမ်းမစီရင်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝန်အလုံးလူလူကကံကွက်ခဲ့ကြတာပါဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ကုကြည်မီနဲ့ကုဖြူးစရာသောအပါဝင်ဒီတက်ကြွလှုပ်ရှားသူ၄ဦးကိုစေတမ်းတစ်ချိန်မကပြည်စင်တယ်ဆိုပြီးတော့အခုလိုတုံ့ပြန်ပြောကြားခဲ့ပါတယ
်ဒီကိစ္စတွေကိုခေါင်းအာဏာပိုင်တွေကဆုံးဖြတ်ကြပဲဖြစ်တယ်အဲ့ထက်မှပါပြီးသားပဲဒါနဲ့ပတ်သက်ပြီးတော့ကြာစာမြင်စဲ90ညတို့နဲ့သူ့ကိုအရေးယူပြီးတော့ကြာကျွန်တို့တရားရုံးအစဉ်အဆက်ကနေမှခုခံခြေပါ권ပေးပြီးမှကျွန်တို့ကတရားရုံးကနေတည်တံချမှတ်တာဖြစ်တယ်ကျွန်တော်ထပ်ပြောပါမယ်သူတို့ကျူးလွန်တဲ့ပြစ်မှုတွေကအခြားတည်တံချမှတ်ခြင်းခံရတဲ့ပြစ်မှုတွေနဲ့နှိုင်းရှင်ရင်တည်တံအကြိမ်ကြိမ်ချမှတ်ခံတိုက်တဲ့ပြစ်မှုတွေဖြစ်တယ်ပြီးရင်အပြစ်မဲ့ပြည်သူတွေအပေါ်မှာရက်ဆက်စွာဖြင့်ကြီးမားတဲ့ထိခိုက်နစ်နာမှုဖြစ်အောင်ဆောင်ရွက်ခဲ့တာကိုတွေ့ရတယ်။အစားတူးမရတဲ့ဆုံးရှုံးမှုတွေဖြစ်တယ
်။ဒီစီရန်စီမှုနဲ့ပတ်သက်ပြီးတမန်အဖြစ်မြန်မာစစ်ကောင်စီဘောအနောက်နိုင်ငံတွေလောက်သဘောထားမတင်မာတဲ့ဂျပန်နိုင်ငံကတောင်အခုလိုပြောကြခဲ့တာတွေ့ရပါတယ်။ထင်းသင်းငံတွေကိုလွှတ်ပေးဖို့ကျွန်တော်တို့ထပ်ကတလဲလဲပြောကြားနေတဲ့ကြားကအခုလိုလွှတ်လိုက်တာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ခံစားချက်ကိုပုံမထိခိုက်စေပြီးပဋိပက္ခပို့ဆူလာလိမ့်မယ်။မြန်မာနိုင်ငံလည်းပူပြီးအထူးကြံဖြစ်သွားပါလိမ့်မယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမာဟာယာရှိကပြောကြားခဲ့တာဖြစ်ပါတယ်။နောက်တစ်ခါမြန်မာနိုင်ငံဟာသူတို့ရဲ့ဒေသရင်းဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်သူတို့ရဲ့သဘောတူညီထားတဲ့မူငါးချက်ကိုလက်ခံလာနိုးနိုးနဲ့စိတ်ရှိရှိကြိုးပမ်းနေခဲ့တဲ့အာဆီယံကလည်းဒီကွန်မြူနီတီကိုရှုတ်ချပြီးလွန်စွာစိတ်ပြည့်မိကြောင်းတုံ့ပြန်ခဲ့ပါတယ်။မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထုကူဆဲ Tom Andrews ကတော
့ I am afraid that even more floodgates are now opening.
ဒီကောင်စီအနေနဲ့မြန်မာပြည်ရဲ့ပေါ်မစင်မချင်းအခိုက်အမှုတွေပိုလုံလာပြီးဒီလူလူတို့ကိုကြောက်ရွံ့တဲ့ကကြောက်ရွံ့လာအောင်လှုပ်လာမှာကိုကျွန်တော်စွန့်မိပါတယ်လို့ Tom Andrews ကပြောသွားတာဖြစ်ပါတယ်။တစ်ဆက်ထက်မှာပဲဒီလိုရုပ်မာတဲ့လူရက်တွေဟာနိုင်ငံတကာအဆိုင်ဝိုင်းအတွက်အထူးအခွင့်အခုဖြစ်စေလိမ့်မယ်လို့လည်းသူကအခိုင်အမာပြောခဲ့ပါတယ်။သူပြောသလိုပါပဲဒီကွန်မြူနီနောက်ပိုင်းမှာတော့နိုင်ငံတကာသဘောထားပုံမတင်မှပြတ်သားလာတာကိုတွေ့ရပါတယ်။ NUG အစိုးရကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အသိမှတ်ပြုဖို့တိုက်တွန်းလှုံ့ဆော်မှုတွေအထောက်အမှုတွေလည်းတွေ့ခဲ့ရပါတယ်။ဒီလိုအသိမှတ်ပြုဖို့ရနိုင်ငံတော်ဥပဒေအရလိုအပ်ချက်တွေရှိနေတဲ့အတွက်မဖြစ်နိုင်ပေမဲ့ NUG ရုံးတွေကိုတော့နိုင်ငံအများအပြားကလက်ခံထားရှိခဲ့ပါတယ်။ဒါကြောင့် NUG အစိုးရအနေနဲ့နိုင်ငံကနဲ့ထိတွေ့နိုင်မှုအစဉ်ရလာခဲ့ပြီးသံငင်းတမငင်းလမ်းကြောင်းပွင့်လင်းလာခဲ့ပါတယ်။တစ်ဆက်တည်းမှာပဲ2020ကုန်ကနီးကြတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရားကိုချမှတ်လိုက်ပါတယ်။အဲဒီဆုံးဖြတ်ချက်တည်းမှာအကြံဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်9ရပ်ကိုအခိုင်အမာအကောင့်ထဲပို့ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူခွင့်ကိုလေးစားလိုက်နာဖို့နဲ့ချုပ်ဖောက်ကျူးလွန်တဲ့သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟံတားမရှိပေးအပ်နိုင်ဖို့ဒေါ်ဆန်းစုကြည်နဲ့သမ္မတဦးမြင့်အပါအဝင်မတရားဖန်ဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့စာရရီတောင်းဆိုထားပါတယ်ဒီပြဋ္ဌာန်းချက်မှာမြန်မာစစ်ကောင်စီလက်နက်ရရှိမှုကိုတားမြစ်ပိတ်ပင်ရေးမပါဝင်တဲ့အတွက်ဒါကိုအမလို့အမရဖြစ်ကြသူလည်းရှိခဲ့ပါတယ်တကယ်တော့လက်နက်ပိတ်ပင်မှုကထက်သွင်းပြီးဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားတရုတ်တို့ကဗီဒီယိုအနာနဲ့ပယ်ချမှာဖြစ်တဲ့အတွက်ထင်မှတ်ထားခဲ့မှတူပါတယ်အခုတော့ရုရှားတရုတ်နဲ့အိန္ဒိယတို့ဟာထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုမမသိပဲလက်ဆောင်နေရမှလွယ်လို့ကန့်ကွက်ခဲ့တာမရှိပါဘူးစစ်စုနေပေါင်းများစွာအတွင်းပထမဆုံးချမှတ်နိုင်ခဲ့တဲ့သမိုင်းဝင်ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကမ္ဘာနိုင်ငံတွေလူခွင့်ရေးသမားတွေဒီမိုကရေစီလိုလားတဲ့ပြည်သူတွေကကြိုးဆိုကြတဲ့အချိန်မှာစစ်ကောင်စီကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်သူတို့ကတော့ဒီကိစ္စလေးမြန်မာနိုင်ငံရဲ့ပြည်သူကြီးဖြစ်တယ်သူတို့အရေးကြီးထားတဲ့ကိစ္စတွေမှန်တယ်များတယ်လေအဲကျွန်တော်မြန်မာနိုင်ငံရဲ့ဒီစေဥပဒေရသူတို့အရေးလိုက်ဆောင်မှုတကယ်ရေဥပဒေရေကနေပြောကြအတိအကျဤပါတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားရုံးမှာသက်သေရေပြီးရင်ရှေ့နေတယ်လက်တရားဥပဒေရေလှုပ်ထုံးလုပ်နေတဲ့အတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်တို့ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်တို့ပြောနေမှာ
။တစ်ချိန်တည်းလိုလိုမှာပဲအမေရိကန်ပြည်ထောင်စုကလည်း
Pama Aglo Ludimia and Manangan Sanga Ubregu. Pisa Binsin B, Tipu Piatangavare. Sigonzi Bob Pomo Tiauda Yi Muri Chamarajava Chapare. American Bianza, Hulu Pomo, Pintan, Piari, Pilaret. The Masikonzi Hara, I shot the Ugun and Pomo Nika Dora, who let Pia Machapare. Sigonzi DK Hara, I shot Usama, I just see why Nilagan was toy out Pete. ရှာသမနာဘလာဘပူတင်နဲ့တွစ်ဆောင်ခဲ့ပြီးတဲ့နောက်ရှာဟာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေကလောင်စာနဲ့အသေးစားနျူကလ িয়ার ဓာတ်ပေါင်းပို့တိရှောက်ရေးပဲဆောင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေကိုလွတ်ဆောင်ဖို့သဘောတူညီခဲ့တယ်လို့သတင်းတွေအများကြီးပေါ်ထွက်ခဲ့ပါတယ်အမေရိကန်ကပြင်ဆင်လိုက်တဲ့ဥပဒေရေးအရထောက်ပံ့မဲ့အထက်မှာစစ်လက်နက်ပစ္စည်းတွေမပါဝင်ပေမဲ့တခြားအထောက ရှိနေပါတယ်။ဒါဟာမြန်မာနိုင်ငံစီးရေးပဋိပက္ခပုံမပြင်းထန်လာနိုင်မှာဖြစ်တယ်လို့တချို့ကလည်းနောက်ွယ်မှာအမေရိကန်နဲ့ရုရှားတို့တစ်ဖက်စီရှိနေတဲ့တစိငံစစ်ပွဲ proxy war ဖြစ်လာလိမ့်မလားလို့စိုးရိမ်နေကြပါတယ်။ကြည့်ပါဗျာ။အမေရိကန်စစ်တပ်တပြတ်ဘုံမူကြီးအငင်းသာမြန်မာရေးသုံးသပ်သူပမခမီမီဝန်ဘတ်ကတော့တစိငံစစ်ပွဲဖြစ်ခြင်းဖြစ်ရင်အမေရိကန်နဲ့ရုရှားအကြမ်းဖြစ်မှာမဟုတ်ဘဲပြည်နယ်ရရှာအကြသာဖြစ်နိုင်တယ်လို့အခုလိုသုံးသပ်ပါတယ
်ဘူးဆိုလို့ရှိရင် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားတယ်မဟုတ်နော်ဒီဘက်ကစစ်တပ်ဘက်မှာ90ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပတ်ပင်မနော် armament တွေအားလုံးကရုရှားလာနော်ဟိုဘက်ကရေဦးတွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတရုတ်နဲ့ဟိုနေရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးသပ်လို့ရှိရင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေအပြန်ပြန်သုံးသပ်လိုက်လို့ရှိရင
်တကယ်တော့ proxy war လို့ခေါ်တဲ့တစ်စင်းကန်စစ်ပွဲဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေစစ်ဖြစ်လာရဆိုရင်တော့ပထမဆုံးဒုက္ခရောက်ကြတာကတော့ပြည်သူလူထုပဲဖြစ်တဲ့ဆိုတာမငင်းနိုင်တဲ့အမှန်တရားပါပဲအခုလက်ရှိမှာပဲမြန်မာနိုင်ငံတွင်ဒီပြည်ပခါရကြောင့်ဒုက္ခရောက်ရတဲ့ပြည်သူတွေလည်းမနေတော့ပါဘူး။ချင်းကရင်ချင်းကြားရခိုင်အပါဝင်နေရာတိုင်းလူလူမှာဆစ်ဆောင်ဒုက္ခတွေကတနည်းတခြားပုလူသာများပြားလာနေပါရဲ့
။ချင်းကြီးဖြစ်ပေါ်လာပြီးဘာမှမရှိတော့ဘူး။တရပင်ကျော်တရပင်အောက်ကလေးတွေနေကြလာမိုးကလေးတွေခင်ရော။ဒါဆိုခုတည်မဲ့တဖြည်းဖြည်းချင်းတန်ထားရဟာလေးတမို့နေပြအခုခွေရပိုင်းနေရဆိုရင်ညီစည်းတွေပေါ်အေးရလာမိုးကခင်ရော။
လာလေလာမောက်ပေါ့သူသူကြီးနေအောင်ပြောနေတယ်သူများပြေးရအောင်ဘောစီမအောင်ပြန်ကြားနေရတော့ဘုရားဉာဏ်ကြီးတယ်နော်ကြည့်ပါလားတို့ဒီနတ်ပါတယ်ကုလိုကရောဂျင်းနတ်ကလားဒွါရောသူတို့လုတ်တန်းဟာတွေခံ
စားနိုင်ပါပြီခြေကွဲရတာတွေနဲ့အကုန်လုံးရင်ကွယ်ပလက်ကြီးရွယ်အိုရရစာပြီးအကုန်ဒုက္ခပင်လဲဝင်းနေကြတာတွေကိုသူကကရောကဖြစ်နေတဲ့အချိန်စစ်တပ်ကအနာထပ်သိမ်းယူလိုက်တော့မြမလူကြီးဒွါလာဟာစီးရင်နံပါတ်မှုတန်နဲ့တုံရရပြီလို့UN OCHA ခေါ်ကုလသမဂ္ဂသရမှုဖွဲ့စည်းရာပြန်ထားပါတယ
် and in Myanmar our policy of UN government programs tell us that the number of people
မြန်မာနိုင်ငံထက်ဝက်လောက်ဖြစ်တဲ့ပြည်သူ25%တန်းလောက်ဟာကိုဗစ်ကာယောဂါကြောင့်ရောစစ်တပ်ရဲ့အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခဆက်အောင်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကတတိပေးလိုက်တယ်လို့ကုလသမဂ္ဂကိရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရ Stephen Duterte ကရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
ဒါဖြင့်ဒီပြည်ပကသူပြောနေတဲ့ကျိလက်ဒေသမှာသာမကမျိုးစည်းပြာကြီးတွေမှာပါပြည်သူတွေရဲ့ဘဝအိုအိမ်လုံခြုံရေးထိပါလာနေတာလည်းတွေ့ရပါတယ်။တရားဥပဒေစိုးမိုးမှုကင်းမဲ့လာသလိုတရားစီရင်ရေးဟာလည်းတစတစယူရင်းပြပြလာတယ်လို့မြန်မာနိုင်ငံစစ်တမ်းများအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ်
။ကိုရှိုးနဲ့ဒီနဲ့ကုနာဝဲသူတသမမရင်းသမားတွေကိုကျိုးပေးတာရှိကြ။ဒီရင်နောက်ပိုင်းကစပြီးတော့နော်။အခုထိမရှိဘူး။နိုင်ငံရေးသမားဥစားကျိုးပေးတာ။အဲ့တော့ကိုယ်ဆိုနိုင်တယ်အတိနေတယ်သူတို့မတတ်ဘူးစာတိတော့လူသားမှုတော့ကဖြစ်တယ်တင်မင်းကခုပဲတော့မတင်မချင်းဒေဗင်ဂျိုဝိဇာတတ်စီလို့တရားကအမိန့်ချပြီးတော့15မိနစ်တွင်ပါပဲသူကသူ့ကိုထုတ်လိုက်တာသူ့အမေကစောင့်နေတယ်သူ့ဘယ်ပြောလဲအမေကျွန်တော်မကြခင်ပြန်လာမှာပါသူအဲ့လောက်အတင်ရဲတာပဲအခုလည်းတင်မင်းတော့ပိုပဲထောင်မင်းသားတွေပေါ့ဗျာကြည်လင်းတို့တွေထောင်မင်းသားတွေပေါ့အဲ့အဲ့လိုရှိတယ
်တရားစီရင်ရေးရတော့
ကျွန်တော်ထောင်ထဲကထွက်လာတဲ့လူတွေကိုဘေးကြီးခါမှာသူတို့ကြမ်းကြောက်မရတယ်သူတို့အရင်ဩစာရှိပဲဆိုတော့ဗျာ တို့ကအချိန်မီတက်ပြစ်နိုင်နေတယ်ပြောချင်တာတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်တာစစ်တပ်အောက်ရောက်တရားစီရင်အမေရိကန်ပဲရှိတာပဲနောက်ကမနေ့တနေ့မှာပတ်စကားမှာလူ6ယောက်ကတက်လာပလေကလုံးကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်ပြီးတော့သွားပြီးတော့တန်းလိုက်မှတိုက်ပါဆင်းကြီးစကားကိုပေါင်းပါလို့ဘယ်သူမှမတောင်းဆိုကြဘူးကာသမားလည်းပဲသူမှတ်တိုင်းရက်ဆက်သွားရက်သွားတယ်ရက်စကားလည်းမောင်းအောင်လို့ကာသမားအဲ့တော့ပြောချင်တာပတ်စကားမှာတက်ပြီးတော့ဝေကောင်းစားလာတယ်ငါတိုက်တယ်ဆိုတာအဲ့လိုတော့ဟုတ်နောက်တစ်ချက်ကပါလဲဆိုတော့ဒင်လာတောင်ကျောင်းမန္တလေးလမ်းလို့ဆရာလင်ကြီးကတက်သွားတာဆိုတော့အဲ့ဒါကဒီပပေးလမ်းလိုဟာမျိုးအလား26လမ်းလိုဟာမျိုးကအလားဝင်ပြီးတော့လှုပ်ရွာတယ်အမတန်လူစီကားတဲ့နေရာတွေကအဲဒါရီကအဲတိတိယောက်ယောက်ပေါ့လက်လက်ရှင်နေမွေးတွေလုတ်ပြရမယ်လက်လက်မှာပေါ်ပြရမယ်ဖန်တာရတော့မယ်အခု PDF တယောက်မိပြီဆိုလက်လက်ရှင်နေမွေးပွဲသား MRD ဗီဒိုပြဝတိတို့မှာထက်အဲ့ဒီလူမျိုးတွေဒီပတ်သက်လို့ပါချင်အဲ့ဒီဟာကိုတိုက်ကကိုရဆုံးမှုဟိုနနေနေနေတယ်ခြေရောက်စွာလုံးနေတယ်အများပြည်သူသိအောင်ကြောက်လန့်အောင်လုံးဖို့ပြက်ပွက်နေတာသဘောယူမှဟုတ်ကဲ့လား
ဆိုတော့သောရရှင်ပြားအလုံးကိုဆုံမှုသုံးသပ်ကြည့်မယ်ဆိုရင်တော့2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေဟာအဖက်ဖက်ကယိုယွင်းဆွေးနွေးနေပြီးတိုးတက်မှုမရှိတော့ဖြစ်ခဲ့တယ်လို့စိတ်မကောင်းစွာနဲ့ပဲပြောရမှာဖြစ်ပါတယ်။ဒါပေမဲ့လာမယ့်2023ခုနှစ်ကျရင်တော့အကောင့်ဘက်ကိုဥတီလာအောင်အတင်းလိုက်ကြပါစို့လို့ပြောကြရင်ဒီလိုပြောလိုက်ပါရစေခင်ဗျာ။ကျေးဇူးတင်ပါတယ်။
ဒါကတော့ဥကျော်စံသာရဲ့မြမရေးနှစ်ကုံသုံးသက်ချက်အစီအစဉ်ပါရှင်ဒီနှစ်ကုံသုံးသက်ချက်အစီအစဉ်နဲ့အတူနှစ်တစ်အတွက်မျှော်လင့်ချက်နဲ့ဆက်နိုင်ကြပါစေလို့လည်းကျမတို့ VOE ဝိုင်းတော်သူဝိုင်းတော်သားတွေကဆုမွန်ကောင်းတောင်းပါတယ်ရှင်အခုတော့တနင်္ဂနွေညချက်အစီအစဉ်အတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာပါရှင
်2023ခုနှစ်ဟာမြမနိုင်ငံရေးကံကြမ္မာအလဲပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းသားဒေါ်လာရေးအဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စစ်ရေးနိုင်ငံရေးပူးပေါင်းမှုတွေကိုခိုင်ခိုင်မှန်မှန်ကောင်းကောင်းမွန်မွန်လှုပ်ဆောင်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီတမလာကြီးဒူဝါလာရှိလာကနှစ်သိက္ခူမိန်ခွန်းမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတွေကြားမှာအလဲပြောင်းဖြစ်စေမဲ့ဘလို့မဟာဗျူဟာကြကြပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ယာယီတမလာကြီးကအသေးစိတ်ချပြမသွားခဲ့ပါဘူး။စစ်ကောင်စီအင်အားချိနဲ့လာတဲ့အကြောင်းတွေကိုတော့နိုင်ငံတကာအကြောင်းချက်တော်တော်များများနဲ့နှစ်သိက္ခူမိန်ကုန်းမှာကြေကြာသွားခဲ့ပါတယ်။ရှင်းမင်းတဲ့လောက်ပဲကြားတဲ့အဲ့ဒီနှစ်သိက္ခူမိန်ကုန်းကို NUG ရဲ့ Facebook လူမှုစာမျက်နှာမှာတင်ထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတိုင်းပြည်ကိုရုပ်မြင်သံကြားကဆင့်ပြောကြားတဲ့နှစ်သိက္ခူတုတ်ခွန်းဆက်မိန်ကုန်းထဲမှာရုရှားကယူကရိန်းကိုဒုံးကျည်တွေပစ်ခတ်တိုက်ခိုက်နေတဲ့ပေါ်ပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်။အကြမ်းဖက်လောက်ရတွေလှုပ်ဆောင်နေတဲ့တိုင်းပြည်ကိုဘလို့မှခွင့်လွှတ်မှာမဟုတ်ပါဘူးတိုက်ခိုက်ဖို့အမိန်ပေးသူတွေတိုက်ခိုက်သူတွေကိုလည်းချမ်းသာပေးမှာမဟုတ်ပါဘူးလို့ယူကရိန်းသမ္မတကပြောကြားသွားပါတယ်ကျွန်တော်တို့ကိုလက်နက်ချအညာခံယူမှတပါတခြားရွေးစရာနည်းလမ်းမရှိဘူးလို့ရုရှားကပြောခဲ့ပါတယ်ကျွန်တော်တို့ကလည်းနိုင်အောင်တိုက်ခိုက်ယူမှတပါတခြားရွေးစရာနည်းလမ်းမရှိပါဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်ဤတော့နိုင်ငံကအကျဉ်းသားတွေကိုဥရောပနိုင်ငံတွေနဲ့ကနေဒါရဲ့လွှတ်တော်အမတ်တွေကကူညီကြမယ်လို့မခရပြုအမတ်ခံပေးလိုက်ကြပါတယ်။ဒီလိုကူညီဖို့အမတ်ခံပေးလိုက်တာဟာအီရန်တမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ချောင်အောက်ကတော့နျူကလ িয়ার ထိပ်ပုဒ်တုံးကြီးတွေနဲ့တာဝေးပြစ်ဒုံးကျင်ထုတ်လုပ်မှုကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့နှစ်သိက္ခူမိန်ကုန်းမှာပြောကြားလိုက်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Cornelius Tina ပါ။ရုပ်တံအင်ဂျင်နီယာကတော့ Tiran Wan ဖြစ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။နှစ်သစ်မှာကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။မြန်မာပြည်သူအားလုံးဘေးအန္တရာယ်အတွေ့အကြုံကနေလည်းကင်းဝေးကြပါစေ။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.